ရန်ကုန်မြို့မှာဒီကနေ့စတင်ဖွင့်လှစ်လိုက်တဲ့ပန်းမြမဟာလွတ်လပ်စွာရေးသားထုတ်ဖော်ခွင့်ကိုကာကွယ်ရန်နဲ့တည်လွန်တဲ့စာပေရင်ကျင်းမှုတရက်ပေါ်ထွန်းလာရေးဆောင်ပုံးနှစ်ခုနဲ့ရည်တည်သွားမယ်လို့ကြေညာလိုက်ပါတယ်။ပန်းမြမရဲ့ဆောင်ပုံးတစ်ခုဖြစ်တဲ့လွတ်လပ်စွာရေးသားထုတ်ဖော်ခွင့်ကိုကာကွယ်ရေးနဲ့ပတ်သက်ပြီးတော့လဲပန်းမြမရဲ့ဥက္ကရာဆီယာမမတ်တီရာစံကြောင်းကအခုလိုရှင်းပြခဲ့ပါတယ
်။အဓိကအရေးကြီးဆုံးဒီကျမတို့ကပန်းမြမ member ဖြစ်တာနဲ့ပန်း international member အလိုလိုဖြစ်တဲ့အတွက်ကြောင့်မလို့ပန်း international ရဲ့ချမှတ်ထားတဲ့ပြည်ညံကိုလိုက်နာဖို့နဲ့တပ်ဝင်ယုံကြည်ဖို့ကအရန်အရေးကြီးပါတယ်။အဲ့တော့လွတ်လပ်စွာရေးသားထုတ်ဖော်ခွင့်ဘာမှဒီမှာဘယ်တိုင်းတာတိရှိပါပြီလဲဆိုလို့ရှိရင်ကျမတို့ကြည့်ရမယ့် indicator တွေအများကြီးတော့ရှိနေပါတယ်။လက်တလုံးမှာတော့ဟလာတနည်းပြောမယ်ဆိုရင်တော့ဥပဒေကြောင်းအရာပေါ့နော်။ကျမတို့ရဲ့လွတ်လပ်စွာရေးသားခွင့်လွတ်လပ်စွာတည်င်းသိပိုင်ခွင့်တွေကိုအမခံနိုင်တဲ့ဥပဒေတွေလောက်လောက်လာလာမရှိသေးပါဘူးဥပဒေတွေပေါ်လာပေမဲ့ဒါတွေကိုအတိအကျအမခံနိုင်တာမျိုးမဟုတ်သေးပါဘူးအထူးသဖြင့်လူလူရဲ့တည်င်းသိပိုင်ခွင့်နဲ့တည်င်းရယူပိုင်ခွင့် Freedom of Information ဆိုတဲ့ Law ပေါ့ Freedom of Information အဲ့ဒါမျိုးတွေမရှိသေးဘူးလက်တော်ထုတ်ပြန်နေတဲ့ဒီပုံနှိပ်ထုတ်ဝေဥပဒေတို့မီဒီယာဥပဒေတို့မှာလည်းတိကျလူလူရဲ့တည်င်းသိပိုင်ခွင့်ကိုကာကွယ်တားဆီးထားနိုင်တာလည်းမရှိသေးဘူးဖြစ်နေတယ်တခါမီဒီယာသမားတွေကိုအရေးယူတဲ့အခါမှာလေမီဒီယာဥပဒေတွေမကြတော့ဘဲနဲ့တခြား criminal ဥပဒေတွေပေါ့နော်ရာဇဝတ်မှုဥပဒေတွေနဲ့အရေးယူနေတာတွေရှိတယ်အရေးယူတာသာရှိတယ်ကျမတို့လူလူရဲ့တရင်တိပိုင်ခွင့်ကိုမဖြည့်ဆည်းသေးဘူးပေါ့အဲ့ဒီအတွက်ကြောင့်မလို့လွတ်လပ်စွာထုတ်ဖို့ရေးသားခွင့်ဆိုတာပြဿနာတွေအများကြီး
ပန်းမြမအဖွဲ့မှာမြန်မာနိုင်ငံကနာမည်ကြီးစာရေးဆရာတွေကြပြားဆရာတွေထုတ်ဝေသူတွေကလည်းအဖွဲ့ဝင်ဖြစ်ပူးပေါင်းပါဝင်ကြပါတယ်ရန်ကုန်မြို့မှာဖွင့်လှစ်တဲ့ရုံးခွဲမှာအဖွဲ့ဝင်အဖြစ်လျှောက်ထားလိုသူတွေဟာစာရေးဆရာ၊ကြပြားဆရာတွေဆိုရင်အများတန်းအဖွဲ့ဝင်တွေအဖြစ်လျှောက်ထားနိုင်တယ်လို့စာပေဝါသနာရှင်တွေလည်းဒင်းပြေအဖွဲ့ဝင်မဟုတ်ပေမဲ့တာမန်အဖွဲ့ဝင်အဖြစ်လျှောက်ထားနိုင်ကြောင်းသိရပါတယ်။လက်ရှိမှာတော့ပန်မြမာကနေနယ်မြို့တွေမှာလူငယ်တွေကြားတဲ့ယတ္တစာပေချစ်မြတ်နိုးသူတွေများလာအောင်ယတ္တစာပေထွန်းကားလာအောင်ယတ္တအစုံစံအမည်နဲ့စာပေဝိုင်းတွေကိုအစာပြိုးနေတယ်လို့ပန်မြမာအတွင်းရေးမှူးဖြစ်သူဘလော့ဂါကိုနေဖုံးလက်ကပြောပါတယ်
။နောက်တစ်ခုကတော့ယတ္တအစုံစံပါဒီပန်မြမာရဲ့လှူရှားမှုတွေမှာဒီတောက်လျှောက်ပေါ်တော့ on going ဆက်သွားမဲ့လှူရှားမှုတစ်ခုအနေနဲ့တော့ယတ္တအစုံစံဆိုတာရှိပါတယ်။အဲ့တော့ဒီယတ္တအစုံစံဆိုတဲ့ပုံစံကကျွန်တော်တို့အားလုံးသိကြံပြီးသားဖြစ်တဲ့စာပေဟောပြောပွဲပုံစံနဲ့နည်းနည်းကွာပါတယ်။ကျွန်တော်တို့ကပါတီဟောပြောပဲလို့ဒီမိုနိုလော့ပေါ့နော်တယောက်တည်းကနေပဲပြောနေတဲ့ပုံစံမျိုးမဟုတ်ပဲねဒီရတအစုံအစံမှာဆိုရင်တော့ကျွန်တော်တို့ရန်ကုန်ကသွားတဲ့လူတွေကလည်းကျွန်တော်တို့ရေးသွားတဲ့ရေးထားတဲ့စာရီကပ္ပာတွေဖတ်မယ်နေရလူတွေကလည်းပဲတို့ရေးထားတဲ့စာရီကပ္ပာတွေကျွန်တော်တို့ပြန်ဖတ်ပြမယ်ပြီးရခါမှာအပြန်အလှန်ဒီရတနဲ့ပတ်သက်ပြီးတော့ဖြစ်ဖြစ်စာပေနဲ့ပတ်သက်ပြီးတော့ပြန်လည်ဆွေးနွေးကြရတယ်ဆိုတော့ပွဲပုံစံမျိုးလေးပေါ့နော်အဲ့လိုမျိုးလေးကိုလည်းကျွန်တော်တို့ပန်မြမာနေပြီးတော့ကျွန်တော်တို့လုပ်နေပါတယ
်ပန်မြမာရဲ့လက်ရှိလှူရှားမှုတွေဖြစ်တဲ့ပရိပခါကိုဖြစ်စေတဲ့ရေးသားချက်ငင်းငယ်ရေးကိုပြက်ပြားစေတဲ့ရေးသားတင်ဆက်မှုတွေစောင့်ကြည့်လေးလာရေးနဲ့ပတ်သက်ပြီးတော့လဲပန်မြမာအတွင်းရေးမှူးကိုနေဖုံးလက်ကအခုလိုရှင်းပြခဲ့ပါတယ
်။ပန်မြမာအနေနဲ့အထူးသဖြင့်ကျွန်တော်တို့ဒီလအတွင်းမှာအဓိကထားတဲ့နှစ်ခုကတော့ဗာလဲဆိုတော့နံပါတ်၁ကဒီပရိကပတ်ကဖြစ်စေသောငင်းငယ်ရေးကိုပြက်ပြားစေသောရေးသားတင်ဆက်မှုများစောင့်ကြည့်လေးလာရေး Conflict Sensitive Media Monitoring Project ပေါ့နော်။တက်လာမယ့်စက်တင်ဘာ22ရက်နေ့ကပြည်ပဆိုင်ရာငင်းငယ်ရေးနေ့ပါ။အဲ့တော့အဲ့ဒီနေ့ကိုတာဂက်ထားပြီးတော့ကျွန်တော်တို့အဲ့ဒီမတိုင်ခင်မှာမီဒီယာ၄မျိုးပေါ့နော်တချင်းတွေရှိမယ်ဗီဒီယိုတွေရှိမယ် print media ရှိမယ်ပြီးတော့ online media ရှိမယ်အဲ့ဒီမီဒီယာ၄မျိုးကိုကျွန်တော်တို့စောင့်ကြည့်လေ့လာပြီးတော့ဒီ3လအတွင်းမှာစောင့်ကြည့်လေ့လာပြီးတော့ဒီစက်တင်ဘာလ22ရက်နေ့မှာကျွန်တော်တို့ report တစ်ခုထုတ်မှာပေါ့နော
်ပန်မြမာမှာစာရေးဆရာတွေအပြင်ထုတ်ဝေသူတွေကိုလည်းအဖွဲ့ဝင်အဖြစ်ဝင်ခွင့်ပြုထားပြီးမြန်မာနိုင်ငံမှာဘာသာပြန်စာပေတွေထွန်းကားဖို့အတွက်လည်းပန်မြမာအဖွဲ့ကထုတ်ဝေသူတွေနဲ့ချိတ်ဆက်ထားပြီးဖြစ်ကြောင်းဒီနေ့ပွဲကိုတက်ရောက်ခဲ့တဲ့ပန်မြမာအဖွဲ့ဝင်ထုတ်ဝေသူမြေမုံလွင်ကပြောပါရယ်
ဒီစင်ကာပူကနေပြီးတော့ဒီစင်ပိုစီယံမျိုးကိုမြန်မာပြည်မှာ Translation Symposium Phuket ဆိုပြီးမြန်မာပြည်မှာလုပ်ဖို့အစီအစဉ်ရှိပါတယ်။အဓိကလုပ်မဲ့ဟာကတော့ Pan International ရဲ့ Pan မြန်မာရဲ့ Penguin စာအုပ်တိုက်ရဲ့ပူးပေါင်းပြီးတော့လုပ်မှာပါ။အဲဘာသာပြန်တာကိုပဲအဓိကတောင်းပေးပြီးတော့လုပ်မှာဖြစ်ပါတယ်။အဲဒီဘာသာပြန်အလုံးယုံဖွင့်နေပွဲအပြင်ကျွန်တော်ကနောက်ထပ်ပါရှိတဲ့ဆိုတော့ကျွန်တော်ဒီထုတ်ဝေသူတွေပါမြန်မာပြည်ထုတ်ဝေသူတွေကိုနိုင်ငံတကာထုတ်ဝေသူတွေနဲ့လာပြီးတော့ workshop တစ်ခုပေးဖို့လည်းရှိပါတယ
်ပန်အင်တာနေရှင်နယ်ကိုလွန်ခဲ့တဲ့1920ခုနှစ်ကစတင်တည်ထောင်ခဲ့တာဖြစ်ပြီးဒီနေ့အချိန်ဆိုရင်ကမ္ဘာနိုင်ငံပေါင်း148နိုင်ငံမှာပန်မြန်မာလိုအဖွဲ့အစည်းတွေတည်ထောင်ထားနိုင်ပြီးမြန်မာနိုင်ငံကတော့ဒီနှစ်မှာတည်ထောင်ခွင့်ရရှိတာလို့သိရပါတယ်ခင်ဗျာ